ချင်းပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပခါတွေပြည်လဲရေးအတွက် KIA KIO ကချင်းလွတ်မြောက်ရေးတပ်မတော်ကချင်လွတ်လပ်ရေးအဖွဲ့နဲ့မြန်မာအစိုးရကိုယ်စားလှယ်တွေအကြားမနေ့ကဆွေးနွေးဘက်ကနေတိုးတက်မှုအခြေအနေထွက်ပေါ်လာတာကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးမစ္စတာဒဲရစ်မစ်ချယ်ကကြေညာလိုက်ပါတယ်မစ္စတာဒဲရစ်မစ်ချယ်ကနှစ်ဖက်စလုံးကရန်လိုတဲ့အပြုအမူတွေရပ်ဆိုင်းပြီးငြိမ်းချမ်းရေးကိုရှေ့ရှုတဲ့ဆွေးနွေးမှုတွေပေါ်ထွက်လာဖို့ရှေ့ရှုတဲ့အပေါ်မှာကြေညာပါကြောင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုဆက်လက်လှုပ်ဆောင်သွားမယ်လို့ပူပေါင်းထုတ်ပြန်ဒါကိုလည်းကြိုဆိုကြောင်းပြောပါတယ်တွေ့ဆုံဆွေးနွေးမှုနဲ့ပူးပေါင်းဆောင်ရွက်မှုကသာကချင်ပြည်နယ်ငြိမ်းချမ်းရေးရည်ရှိတည်ထောင်ဖို့အတွက်တခုတည်းသောနည်းလမ်းဖြစ်တယ်လို့မစ္စတာဒဲရစ်မစ်ချယ်ကပြောပါတယ်တရုတ်နိုင်ငံရွှေလီမြို့မှာမနေ့ကလုပ်တဲ့ဆွေးနွေးပွဲကနေယုံကြည်မှုပြန်လည်တည်ဆောက်ရေးနဲ့ကချင်ဒေသမှာဆက်ဖြစ်နေတဲ့တိုက်ပွဲတွေရပ်ဆိုင်းအပိုင်းကိုအဓိကထားပြီးဆွေးနွေးခဲ့ပါတယ်ဒါအပြင်စစ်ချိန်တွေလျှော့ပြီးစစ်ပြည်ငြိမ်းရေးဆိုတဲ့အဆင့်အထိရောက်အောင်ဆက်လက်ဆွေးနွေးဖို့ကတိပြုခဲ့ကြပါတယ်ဒီဆွေးနွေးဘက်ကိုမြန်မာအစိုးရဘက်ကဦးအောင်မင်းဦးအောင်မြင့်နဲ့ကချင်ဘက်ကဒုစစ်ဦးစည်းချုပ်ဗိုလ်ချုပ်ကွမ်မွန်နဲ့အဖွဲ့တက်ရောက်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးလူလျှောက်ဝီ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူစေဖို့နဲ့အဖွဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSE ကဗိုလ်မှူးချုပ်ဆိုင်းလူနဲ့အဖွဲ့ Euro Burma Office ကဦးဟန်ညောင်ဝီတို့အဖွဲ့လည်းတက်ရောက်ပါတယ်ရှင်